မင်္ဂလာပါကိုရင်မြောက်နိုင်ပြီနဲ့တည်င်းချားနေ့ကိုရန်ကုန်တက္ကသိုလ်မြမသာဌာနမှကျင်းပသွားတဲ့ဆရာကြီးပေါင်ခင်မင်းတနုပြူရဲ့အသက်80ပြည့်ပွဲအတွက်မုဒိတာဖြစ်ရပါတယ်အပေါင်းသင်းတွေကဝမ်းမြောက်ဝမ်းသာစကားဆိုကြတပည့်တပန်းတွေကကြပြားနဲ့တမျိုးနှုတ်နဲ့တဖုံအယူအသီးပြုကြနဲ့မင်္ဂလာရှိလိုက်တာဒီကြတဲ့အခုရဲ့ပိုင်းအတွင်းမှာပဲဆရာကြီးရဲ့ကလောင်တချောင်းဤအထုပ်ပတ္တိဆိုတဲ့စာအုပ်ကထွက်လာပါသေးတယ်ဒီစာအုပ်ကဖြင့်မြမစာလောကအတွေ့ထူးခြားလာတဲ့စာတုပ်ပါပဲ။ဘာတွေထူးခြားသလဲမေးရင်ထူးခြားတာတွေကအများကြီးပါပဲ။ထူးခြားချက်တွေရှုပ်ပြောနေလို့ဘေးကုန်နိုင်မှမလို့။ဒီတော့သုံးခုလောက်ကိုပဲရွေးနှုတ်ပြောပြရစေ။တစ်ကကိုဖတ်ဖူးတဲ့တခြားတခြားအထုပ်ပတ္တိစာအုပ်နဲ့မတူတာ။နှစ်ကစာအကြောင်းတသက်မဟုတ်ဘဲလူသားတစ်ဦးရဲ့ရုန်းကန်ရှင်သန်အောင်မြင်မှုအကြောင်းဆိုတော့အားကျစရာအားတက်စရာဖြစ်နေတာ။သုံးကစာအုပ်ဖတ်နေရင်တမာတိတရားရဲ့အာနိသင်ကိုသင်ယူလိုက်ရတာဟုတ်ပါပြီကလောင်တချောင်းဤအထုပ်ပတ္တိလို့ဆိုထားတာပဲအထုပ်ပတ္တိဆိုမှတော့တခြားအထုပ်ပတ္တိတွေလိုပဲဖြစ်ရမှာပေါ့ကိုယ်တိုင်ရဲ့အထုပ်ပတ္တိတွေဖတ်ဖူးထားသူတိုင်းကအဲ့ဒီလိုမေးစရာအကြောင်းရှိပါတယ်မှန်ပါတယ်ပီမိုးနင်းတို့မဟာဆွေတို့ရွှေဦးရောင်းတို့အထုပ်ပတ္တိဖတ်ဖူးထားရင်သူတို့အထုပ်ပတ္တိတွေမှာမွေးဖွားတာကစပြီးသူတို့လူမှုရေးဘဝတွေကိုရှင်းလင်းတင်ရေးထားတာသတိထားမိမှာပါစာပေဘဝတွေကိုတော့ကြိုးကြကြိုးကြထည့်လို့ပေါ့ခလောင်တချောင်းဤအထုပ်ပတ္တိကအဲ့ဒီအထုပ်ပတ္တိတွေနဲ့ပြောင်းပြန်ပါလူမှုရေးဘဝကိုနှစ်40ဘဝမှတ်တမ်းများစာအုပ်မှာဆရာရေးပြီးပြီလေတခြားတခြားဆောင်းပါးတွေမှာလေအခအားလျော်စွာရေးပြီးပြီလေဒီတော့ဆရာကသူစာအုပ်မှာလူမှုရေးဘဝကိုပြောပြဖို့မကြိုးစားပါဘူးခလောင်တချောင်းလို့ဆိုထားတဲ့အတိုင်းတကယ့်ကိုသူစာပေဘဝကိုမိမောင်းထိုးပြတာပါခလေးဘဝကစာလို့တဲ့80ပြည့်ကာလအထိစာပေခီးနှင်ခဲ့ပုံအစဉ်စဉ်မြင်လာအောင်ပြန်ပြောပြတာပါဒါဆိုရင်တခြားအထုပ်ပတ္တိတွေနဲ့ဘလို့ကွာသလဲဆိုတာထင်ရှားလောက်ပါပြီဒါဖြင့်စာပေဘဝတက်တဲ့ပေါ်စာရေးဆရာဖြစ်လာပုံအထုပ်ပတ္တိပေါ်စာရေးဆရာတယောက်ရဲ့အထုပ်ပတ္တိမှာဘလို့လို့အားကျဆရာအားတက်ဆရာတွေပါလာရတာလေဒါနဲ့ပတ်သက်လို့အနောက်နိုင်ငံခလေးစာပေလောကမှာထားရှိတဲ့သဘောတရားလေးတစ်ခုကိုအရင်အစီရင်ခံပြရစေဒီလိုဒီလိုဖြစ်ရမယ်လို့စာနဲ့ပေးနဲ့ကန့်သက်ထားတာမဟုတ်ပေမယ့်ခလေးစာပေပြုစုတဲ့အခါပဋိထားကြတဲ့အချက်လေးတစ်ချက်ဆိုပါတော့အဲ့ဒါကခလေးတွေဖတ်အပြီးမှစိတ်ညစ်ညူးကြံ့ရစေရာအရှုံးနဲ့ဇက်သိမ်းတာမျိုးမလုပ်ကြတာပါပဲလောကသဘာဝအတိုင်းအခဲခဲတွေအဖို့အထစ်တွေရင်ဆိုင်ရမှာပါပဲတွေ့မှာပါပဲရင်ဆိုင်ပါစေတွေ့ပါစေအဆုံးမှာတော့ရင်ဆိုင်ရသမျှတွေ့ရသမျှအခက်ခဲကိုကြုံနိုင်လွှားနိုင်အောင်မွေးခံနိုင်ပါမှခလေးတွေအတွက်တင့်တော်တယ်လို့ယူဆပါတယ်ကြော်တဲ့လွှားတဲ့အခါကြားမင်းငကင်းကြီးနဲ့ဆင်းကဲလို့ကြော်တာလွှားတာမျိုးမဖြစ်ရဘူးပေါ့လူသားရဲ့အာမန်ကိုဖော်ကျူးတာခလေးစာပေအတွက်အင်မတန်အရေးကြီးပါတယ်အရွေးရောက်ပြီးလူသားတွေအတွက်ရည်ရွယ်တဲ့စာအုပ်ဆိုပေမယ့်ကလောင်တချောင်းဤအထုပ်ပတ္တိစာအုပ်ကကလောင်အောင်ပွဲအစဉ်စဉ်ကိုဥရန်ကျူးထားတဲ့စာအုပ်ပါဆရာမောင်ခင်မင်းတနုပြူရဲ့ငယ်ဘဝကပန်းခင်းတဲ့လမ်းမဟုတ်ပါဘူးကျမ်းမာရေးအရာကြည့်ကြည့်စီးပွားရေးအရာကြည့်ကြည့်မဖြောင့်ဖြူးပါဘူးဒီကြားတယ်ကိုအရွယ်မရောက်ခင်မိရင်းဖာရင်းကိုဆုံးရှုံးလိုက်ရပါသေးတယ်အဲ့ဒီအကြောင်းတွေပြောတဲ့အခါသူ့စာဖတ်ပြီးတဲ့ကိုဆရာကအပူဟက်မခံပါဘူးတော်သိညုံလောက်ပဲဆိုပြီးစာပေဘဝဘက်ကိုဖြက်ခနေဖြက်ခနေဥလှဲ့သွားပါတယ်။ဆရာကိုယ်တိုင်လေလွမ်းစိတ်အားငယ်စိတ်တွေကိုစာစိတ်တွေနဲ့ခြေဖြက်ပစ်ခဲ့လေသလားအောင်မေးရပါတယ်။ဆရာဘဝတစ်ချောင်းလုံးကစာမှစာပါပဲ။စာမှစာဆိုတော့စာတုံးစာခဲကြီးကိုဖြစ်လို့လို့ဆိုရင်လုံးမထင်ပါဘူး။စာဘက်ကိုအာယုံထားတာဟာဆရာစာပေဘဝအောင်မြင်မှုအစဉ်စဉ်အကြောင်းကံတရားပါ။စာရီဖက်လဲဖက်ရေးလဲရေးဒါကိုပဲအသွန်လာတော့အောင်မြင်မှုဆိုတာကဘေးပြေးလွတ်ပါမလဲအတုံလုပ်တဲ့အခါထက်ဆင့်သတိထားလိုက်မိတာကဆရာသမားတိတရားပါပဲဆရာသမားတိခိုင်မြဲပုံကိုဆရာပြုစုခဲ့တဲ့စာရီကတဆင့်ရောဆရာရဲ့မြမသာလောကအတွေ့လှုပ်ရှားနေပုံရောကောင်းကောင်းကြီးမြင်နေရပါတယ်ပြုစုတဲ့စာပေကတဆင့်ဆိုတာဒီလိုပါဆရာကစာအုပ်တရားပြုစုပြီးမှတ်တိုင်သည့်မော်ကုန်းထူပြေးသားဆိုတာအများသိကြပါတယ် အခုဆိုရင်တရားကြုံနေပါပြီ။ဒီလိုများတဲ့စာအုပ်တွေကအကြောင်းအရာတစ်ခုတည်းတမျိုးလေးကိုရေးထားတာမဟုတ်ပါဘူး။ဘာသာစကားအကြောင်းတွေလည်းပါ၊စာပေအကြောင်းတွေလည်းပါ၊တခြင်းအကြောင်းတွေလည်းပါ၊လူပုဂ္ဂိုလ်အကြောင်းတွေလည်းပါ။ဒီလိုများတဲ့အကြောင်းအရာတွေကိုဆရာကလာစဉ်တို့စာနယ်ဇင်းတွေမှာရေးတာပါ။အကြောင်းအရာတမျိုးလေးကိုတော့စိတ်စိတ်ငါငါရေးဖို့မလွယ်ပါဘူး။အခုတော့တလတလအကြောင်းအရာ10မျိုးလောက်ဒီလိုထွေပြတဲ့အကြောင်းအရာတွေကိုတစ်ချိန်တည်းသူ့အာယုံနဲ့သူကန့်ထားလို့ရဖို့ဆိုတာတမာတိကောင်းနိုင်မှဖြစ်တာပါအဲ့ဒါကတစ်ချက်နောက်ပြီးစာရေးယုံတသက်မဟုတ်ဘူးမြမသာတာဝန်ကြီးဆရာထန်းနေဘုံကိုကြည်ပါအောင်အခုအရွယ်ထိရန်ကုန်တက္ကသိုလ်မြမသာဌာနမှာအပတ်စဉ်စာပို့ချပေးနေတယ်မြမသာဌာနမှာပို့ချယုံနဲ့အားမရသေးတော့အပြင်သင်တန်းကဖိတ်ရင်လေလိုက်တင်ပေးနေတယ်ကျောင်းဆရာစိတ်ကနည်းနည်းမှမလျှော့သေးပါဘူးတခါဆရာကမြမသာအဖွဲ့မှအချိန်ပြည့်ပညာရှင်ဇလုံးပေါင်းကိစ္စတွေဆုံးဖြတ်ချက်ပေးလိုက်အဘိဓမ္မာအဖွဲ့အစိုးရမှအကြံပြုလိုက်နဲ့နေနေနောနောတာဝန်တွေမှမဟုတ်တာဒါရင်ဘဲကမလဲမြို့သားစာပေစုတို့ထုံးဖောင်ဒေးရှင်းစာပေစုတို့အဲ့ဒီစာပေစုရွေးချယ်ရေးအဖွဲ့တွေမှာဆရာကတာဝန်ကြီးကြီးယူထားရသေးတာဥက္ကဋ္ဌနေရာယူလိုက်ဒုဥက္ကဋ္ဌနေရာယူလိုက်ဒီအဖွဲ့စည်းတွေမှာတာဝန်ယူရတာလွဲမှတ်လို့ဒါပြင်ကိုမသိတဲ့စာပေတာဝန်တွေဆရာပခုံးပေါ်မှာအများကြီးနေမှာပါဆရာစာဖတ်သူတဦးအနေနဲ့ဆရာ80ပြည့်မွေးနေ့မှာကတော့လိုက်ကြောင်းပါစာပေမြင့်ပြီးလူမျိုးတင်ပါစေ။